ဒီကနေ့ပြတ်တော်လာဆန်တဲ့ရနေ့တနင်္ဂနွေနေ့မှာကြာရောက်တဲ့2954နှစ်မြောက်ကရင်နှစ်တစ်ခုနဲ့အထိမ်းမှကရင်နှစ်တစ်ခုပွဲတော်အခမ်းအနားတွေကိုမြန်မာနိုင်ငံတဝန်းကကရင်လူထုအပါအဝင်နိုင်ငံတကာရောက်ကရင်ပြည်သူလူထုကပါဝင်ကျင်းပနေကြပါရယ်ကရင်ဒေတာဖွံ့ဖြိုးတိုးတက်ပြီးကရင်ပြည်လူထုဘဝမြင့်မာရေးအတွက်ကရင်ပြည်နယ်ငြိမ်းချမ်းစေဖို့ကိုလည်းကရင်ပြည်သူတွေကဆုတောင်းကြပါရယ်ကရင်ရိုးရာယဉ်ကျေးမှုအလအကပြိုင်ပွဲတွေနဲ့ထုံနှန်းစင်လာပြော့ပွဲရှင်ပွဲအခမ်းအနားတွေနဲ့စီကားတိုက်မဲစွာကျင်းပနေတဲ့2014ခုနှစ်ကရင်နှစ်တစ်ခုပွဲတော်နဲ့ပတ်သက်လို့သတင်းအပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးပါမယ်
ဒီနေ့မှာကြာရောက်တဲ့2014ခုနှစ်တနင်္ဂနွေနေ့ပြတိုလာဇန်းတရက်နေ့ဟာကရင်နှစ်2953ခုနှစ်ကုန်ဆုံးလို့2954ခုနှစ်နှစ်ကူးပြောင်းတဲ့ကရင်နှစ်တစ်ခုနေ့ဖြစ်ပါတယ်။ကရင်နှစ်တစ်ခုနေ့ပွဲတော်အခမ်းအနားတွေကိုရန်ကုန်ပဲခူးအေယာဝတီမွန်ကရင်ပြည်နယ်စတဲ့တိုင်းနယ်ပြည်နယ်ဒေသကြီးအသီးသီးမှာစီကားတိုက်မြိုက်စွာကျင်းပနေကြတာဖြစ်ပါတယ်။ဒီလိုမျိုးဒေသအသီးသီးမှာကရင်လူထုတွေကကရင်နှစ်တစ်ခုပွဲတော်ဆင်ရင်ကျင်းပကြတာတွေနဲ့ပတ်သက်လို့ကရင်ပြည်သူပါတီဒုဥက္ကဋ္ဌဦးစောစေဝါကအခုလိုရှင်းပြပါတယ
်။တိုင်းနဲ့ပြည်နယ်တွေကြတော့ပကုံးမှာတိုင်းအစ်စ်လုပ်ကြတယ်။နောက်ကအေယာဝီတိုင်းတော့ပတိမှာစုလို့လုပ်ကြတယ်။လေးနေရာရှိတဲ့ကျုံမှာအလိုင်ငါးစစ်မှာနောက်တနေရာလုပ်တယ်။နောက်တစ်ခါအလုံမြင့်နယ်မှာလုပ်တယ်။နောက်ကမြို့ဥက္ကလာပတ်မှာလုပ်တယ်။တိုင်းသားယူပါပေါ့နော်။ကျွန်တော်တက္ကသိုလ်မှာအဲ့ဒါမှလုပ်ကြပါတယ်ကရင်ပြည်နယ်မှာလည်းလုပ်ကြပါတယ်ဒါကြီးရတယ်ကြတယ်သဘောရှိပါတယ
်ရိုးရအစင်လာတွေနဲ့အညီချင်းပါကြပြီးတော့ကရင်လူထုရဲ့နှစ်တစ်ကူးမင်္ဂလာဆုမွန်တောင်းကြပုံကိုလည်းဦးစောစေဝါကပြောပြပါတယ
်နှစ်နှစ်ဟောင်းထားခဲ့ပြီးတော့နှစ်တစ်ကူးကူးရဆိုတော့ဘောနပ်ဆိုရင်အဆုံးထားခဲ့နောက်တစ်ခါလာမယ့်တဲ့အတွက်ရည်ရွယ်ချက်လေးတွေတော့နောက်တစ်ခါ resolution ပေါ့နော်ဆုံးဖြတ်ချက်အသေးလေးတွေနဲ့အမှအပြည့်နဲ့လုပ်ဖို့ပြုဖို့ဆိုတော့အဲ့ဒါဆွေးနွေးကြတယ်တိုင်ပင်ကြတယ်တော့ပြောရွှေချင်းပါကြတယ်ပေါ့ပြီးတော့နေသိတဲ့ကုသပြီးဆိုတော့အားလုံးကတော့ကိုကြီးချမ်းမကြီးစိတ်ချမ်းသာတဲ့သူမြို့ပါတာသာသနာတွေတော့ဆောင်နိုင်ဖို့ရဲ့အဓိကတိုက်ပြီးလောရတဲ့ဉာဏ်သာရမှုကြီးလုံနိုင်ဖို့တဲ့အဲ့ဒါစီတော်မြတ်တဲ့ပို့ချင်တယ်
မဟာရန်ကုန်ကရင်အမျိုးသားနှစ်တစ်ကူးပွဲတော်အထိမ်းအမှတ်ရန်ကုန်တိုင်းအင်းစိန်မြို့နယ်စေဝင်ကဘာကျောင်းအာလင်ငါးစင်ဖရာမှာကျင်းပတဲ့ကရင်နှစ်တစ်ကူးပွဲတော်ကိုတက်ရောက်ခဲ့တဲ့ကရင်သတင်းစင်ရဲ့တာဝန်ခံအယ်ဒီတာနန်းဖော့ကီကလည်းကရင်ပြည်သူတွေရဲ့ရိုးရာအစဉ်လာနဲ့အညီကျင်းပခဲ့တဲ့ကရင်နှစ်တစ်ကူးပွဲတော်အကြောင်းအခုလိုပြောပြပါရစေ။ကရင်နှစ်တစ
်ကူးပါဒီနေ့က2953ကနေ2954နှစ်ဖြစ်တဲ့ကူးတာပေါ့နော်။ဒါတော့ဒီကရင်နှစ်တစ်ကူးနေ့မှာဒီရှိရတဲ့ဒေသတွေပေါ့နော်အမျိုးရွာကျေးရွာတွေမြို့နယ်ကျေးရွာတွေအကုန်လုံးကနေဒီနှစ်တစ်ကိုကူးတဲ့အစီအစဉ်တော့အခမ်းအနားတွေနောက်ရောက်တစ္ဆာပွဲတွေအဲ့ဒါမျိုးကြီးကျင်းပါတယ်ဒါတော့ဒီရိုးရာပေါ့နော်ထုံနှန်းစင်အားသူရှင်ရင်ကျေးမှုနဲ့ပတ်သက်တာရယ်သူတွေတွေမှာစာပြေနဲ့ပတ်သက်တာရှိတော့နောက်ပြီးတော့အားကစားပေါ့နော်ရိုးရာအားကစားလို့သူတွေလက်ဝေးတွေပေါ့နော်အဲ့လိုမျိုးကြံပွဲတွေကျင်းပါတာတော့ရှိတယ်ပေါ့သူဒေသလိုက်ပေါ့နော
်ကရင်နှစ်ကူးမှာကရင်လူထုတွေလိုလားတဲ့ငြိမ်းချမ်းရေးအမြန်ဆုံးရရှိနိုင်ပါစေကြောင်းလည်းနန်းဖော့ကီကဆုမွန်ကောင်းတောင်းပါတယ
်ကရင်ပြည်သူတို့အနေနဲ့ပေါ့နော်ဟောဆုတောင်းချင်တာကကရင်ပြည်သူတွေထဲမှာလည်းကရင်မိသားစုထဲမှာလည်းမအီချမ်းနဲ့ဟိုငြိမ်းချမ်းနဲ့ဟိုဒုက္ခသုခတွေနှစ်ပေါင်းများခံရရဆိုတော့ကိုရဲ့လူထုတွေကဒီနှစ်ဆက်ရနေပြီးတော့လာမနှစ်ပေါင်းများစွာတည်ပေါ့နော်ဒီငြိမ်းချမ်းနဲ့ဒီကေဆင်မှာလည်းငြိမ်းချမ်းရေးဆိုင်ဟာကိုအပြည့်အဝရရှိပြီးတော့ဟုတ်ပေါ့နော်ဒီအေးစီချမ်းနေခိုင်ပြီးတော့အာရဝတ်ပေါ်ရဲ့လူငယ်ခွေးကြီးတို့
ထိုင်းမြန်မာနယ်စပ်နဲ့ကရင်ပြည်နယ်ထဲမှာကရင်နှစ်တကူပွဲတော်တွေကိုရိုးရအစင်လာမပြတ်ဆင်းရင်ကျင်းပကြပုံတွေကိုလည်းကရင်လူခွင့်ရေးအဖွဲ့ KHR ကြီးကကိုစောအယ်ဘတ်ကပြောပြပါတယ
်ကရင်လူထုပေါ့နော်ကရင်လူထုတော်သားဒီဒုတိယနိုင်ငံမှာဥမာထိုင်းနိုင်ငံမှာရှိတဲ့ကရင်လူထုတွေကနောက်ပြည်တွင်းမှာရှိတဲ့ကရင်လူထုကကိုတတိယနိုင်ငံမှာရောက်နေတဲ့လူထုတော်သားတွေဟိုကရင်လူထုတွေကအားလုံးဒီကရင်နှစ်တကူတော့ကျင်းပကြပါတယ်အဓိကတူညီတဲ့အရာတစ်ခုကတော့ကျွန်တော်တို့ဒီကရင်အလတော်ပေါ့နော်ဒီမလဲဝေလီဝေလေးမှာကျွန်တော်တို့ကရင်အလတော်ကိုဟိုအလတိုင်းထဲထိကျွန်တော်တို့ဆွဲတင်တယ်နောက်ပြီးတော့ဟိုကရင်ဟိုအမျိုးသားအလတော်တချို့ကိုဆိုတဲ့အလတော်ကိုအလေးပြုတယ်ကရင်နှစ်တကူမှာရတော့ဒီဟိုကျွန်တော်တို့စားရပတာဆိုလို့ရှိရင်ကျွန်တော်တို့ကရင်ဟင်းပေါ့နော်ဒီတလပေါ့အဲ့ဒါတွေချက်တာများတယ
်နိုင်ငံတကာရောက်ကရင်လူမျိုးတွေနဲ့ထိုင်းမြန်မာနယ်စပ်ကကရင်လူမျိုးတွေအပါအဝင်မြန်မာနိုင်ငံတဝန်းကကရင်ပြည်သူလူထုတွေရဲ့ဘဝငြိမ်းချမ်းစေဖို့ကရင်ပြည်သူတွေရဲ့ဆန္ဒပြပါစေကြောင်းလဲကိုစောအယ်ဘတ်ကဆန္ဒပြပါတယ်တဲ့ကရင်နှစ်တကူပွဲတော်မှာ ရိုးရာဝစ်စုံတွေကိုဝစ်ဆင်ထားတဲ့ကရင်လူမျိုးတွေရဲ့ကရင်ရိုးရာဒုံရိပ်အကပြိုင်ပွဲ၊လက်ဝဲပြိုင်ပွဲစတဲ့အားကစားပြိုင်ပွဲတွေပါဝင်ကရင်စာပေယဉ်ကျေးမှုဟောပြောပွဲတွေနဲ့တေးဂီတာသချင်းဖျော်ဖြေပွဲတွေနောက်ဆူတောင်းပွဲတွေနဲ့အတူကရင်နှစ်တစ်ကူပွဲတော်ကိုကရင်ရိုးရာအစားအသောက်တွေနဲ့တက်ခင်းအပ်ခံပြီးတော့ဂုံပြုကျင်းပနေကြတာဖြစ်ပါတယ်ရှင်။